တရုတ်နိုင်ငံကိုရောက်ရှိနေတဲ့အမေရိကန်နိုင်ငံသားဝင်ကြီး Rex Tillerson ရဲ့သတင်းကိုပြောပြမှာပါဒီကနေ့စနေနေ့တနင်္ဂနွေနေ့တွေမှာဝင်ကြီး Tillerson ဟာတရုတ်ခေါင်းဆောင်တွေနဲ့တွေ့ဆုံမှာဖြစ်ပါတယ်နှစ်နိုင်ငံဆက်ဆံရေးအတွက်ဆူးညောင့်တစ်ခုလို့ဖြစ်နေတဲ့ကုန်သွယ်ရေးကိစ္စကအဓိကဆွေးနွေးစရာဖြစ်မိမယ်လို့သုံးသပ်နေကြပါတယ်တရုတ်ရဲ့ကုန်သွယ်ရေးလှုပ်ပုံကိုင်ပုံတွေမူဝါဒတွေအပေါ်အမေရိကန်သမ္မတ Donald Trump ကပြင်းပြင်းထန်ထန်ဝေဖန်ထားတာကြောင့်လဲကွဲပြားနေတဲ့အမြင်တွေကိုလွယ်လွယ်နဲ့ညှိနှိုင်းနိုင်ကြပါမလား VOA သတင်းတော့ Bill I ဘေကျင်းမြို့ကနေပေးပို့ထားတဲ့သတင်းကိုမဆုမြတ်မွန်ကပြောပြမှာပါရှင
်အမေရိကန်နိုင်ငံသား၏ဝင်ကြီး Rex Tillerson ရဲ့ပထမဆုံးအာရှခရီးစဉ်ကိုတရုတ်နိုင်ငံဘေကျင်းမြို့တော်မှာအဆုံးသတ်တာကိုကြည့်ခြင်းအပြင်ကမ္ဘာစီးပွားရေးအင်အားအကြီးဆုံးနှစ်နိုင်ငံကြားရှေ့လျှောက်ဆက်ဆံရေးအတွက်အရေးကြီးတဲ့ခြေလှမ်းလို့မြင်နိုင်ပါတယ်ကုန်သွယ်ရေးနဲ့တခြားအရေးကြီးတဲ့ကိစ္စတွေမှာဘလို့နီးနဲ့ရှေ့ဆက်ပူးပေါင်းဆောင်ရွက်သွားကြမလဲဆိုတာကိုဝင်ကြီး Tillerson ကတရုတ်ခေါင်းဆောင်တွေနဲ့ဆွေးနွေးမှာဖြစ်ပါတယ်Mr. Tillerson ရဲ့အာရှခီးစဉ်မစခင်အမေရိကန်ယာယီလက်ထောက်နိုင်ငံသားရေးဝန်ကြီး Susan Thornton ကသတင်းတောက်တွေကိုအခုလိုပြောခဲ့တာပ
ါ We want to be able to pursue a constructive discussion with China that enables us to get at
ပြဿနာရှိနေတဲ့ကိစ္စတွေပြည်လဲစေပြီးတော့ရှေ့ဆက်နိုင်အောင်လို့တရုတ်နိုင်ငံနဲ့ထိရောက်တဲ့ဆွေးနွေးမှုတွေလုပ်နိုင်မှုအမေရိကန်ကလိုလားပါတယ်
သမ္မတမဲဆွေစဉ်ကာလတလျှောက်လုံးတရုတ်နိုင်ငံရဲ့ကုန်သွယ်ရေးလှုပ်ပုံလုပ်နည်းတွေကို Donald Trump ကအချိန်ချင်းဝေဖန်ပြောခဲ့တဲ့အပြင်သူသာသမ္မတဖြစ်လာခဲ့ရင်တရုတ်သွင်းကုန်တွေကိုအခွန်တိုးကောက်မယ်တရုတ်ဟာသူ့ရဲ့ငွေကြေးနဲ့လိုသလိုအမျက်ထုတ်နေတဲ့နိုင်ငံအဖြစ်သတ်မှတ်မယ်လို့ချင်းချောက်ပြောဆိုခဲ့ပါတယ်အခုထိတော့အဲ့ဒါမျိုးတွေလက်တွေ့မလုပ်သေးပါဘူးဒါ့အပြင်သမ္မတထရမ့်နဲ့တရုတ်သမ္မတရှီဂျင်းပင်တို့ပြီးခဲ့တဲ့လတုန်းကတယ်လီဖုန်းပေါ်ကနေဆက်သွယ်ပြောခဲ့ပြီးတဲ့နောက်မှာဆက်ဆံရေးဟာကောင်းတဲ့ဘက်ကိုဦးတည်နေပုံရပါတယ်တရုတ်အမေရိကန်ဆက်ဆံရေးနဲ့ပတ်သက်လို့တရုတ်ခေါင်းဆောင်တွေကအကောင့်ဘက်အမြင်ရှိနေကြပြီးတော့နိုင်ငံသားကုမ္ပဏီတွေလာရောက်ယင်းနှိမ့်နှံ့နိုင်ဖို့ထပ်ဖွင့်ပေးပါမယ်လို့ကတိအသစ်တွေပေးနေပေမဲ့တရုတ်နိုင်ငံထဲမှာတော့အမေရိကန်နဲ့တရုတ်ကြားကုန်သွယ်ရေးစစ်ပွဲတွေပဋိပက္ခတွေဖြစ်လာမှာကိုစိုးရိမ်မှုတွေကတော့ရှိနေဆဲဖြစ်ပါတယ်။တရုတ်ဝန်ကြီးချုပ်လီကက်ချင်ကတော့အမေရိကန်နဲ့ဆက်ဆံရေးတိုးတက်ဖို့အတွက်ပဲအာရုံစိုက်ထားတယ်လို့ဆိုခဲ့ပါတယ်
။ "Wo men bu xue yin kan dao da mao yi dan."
We do not want to see any trade war breaking out between the two countries.
နိုင်ငံသားမှကုန်သွယ်ရေးစစ်ပွဲတွေဖြစ်လာမှာကိုကျွန်တော်တို့မလူလားပါဘူး။အဲဒီလိုဖြစ်လို့လေကျွန်တော်တို့ရဲ့ကုန်သွယ်ရေးကပိုးပြီးတော့မျှတလာမှာမဟုတ်ပါဘူး။ဆက်ဆံရေးမှာဘလို့ပဲအဖူအထစ်တွေရှိနေပါစေ။ကျွန်တော်တို့တရုတ်နိုင်ငံဘက်ကတော့အပြူသဘောလမ်းဘက်ကိုဆက်ပြီးတော့သွားနိုင်ဖို့ကိုပဲမျှော်လင့်ပါတယ်
။ဘေကျင်းမြို့ပေါ်ကပြည်သူတချို့ကတော့နိုင်ငံဆက်ဆံရေးသွားနေတဲ့လမ်းကြောင်းအပေါ်စိုးရိမ်နေကြပါတယ်။တစ်ချိန်တည်းမှာသဘောထားကွဲမှုတွေကိုဖြေရှင်းနိုင်မဲ့နည်းလမ်းတွေရှာနိုင်လိမ့်မယ်လို့လည်းမျှော်လင့်နေကြပါတယ်။
As long as both sides can find a peaceful way to address their interests.
နဖက်အကျိုးအတွက်ကိုငြိမ်းငြိမ်းချမ်းချမ်းဖြေရှင်းနိုင်မဲ့နီလန်ခုကိုရှာနိုင်မဲ့ဆိုရင်ရှေ့ဆက်သွားနိုင်ကြမှာဖြစ်ပါတယ်
။各有各的这个有个目的吧。不管他们
side has their own political agenda despite what some may say.
နဖက်လုံးဖန်နိုင်ငံရေးကိစ္စတွေရှိကြပါတယ်။အမေရိကန်မှာတချို့ကဘာပဲပြောနေပြောနေသဘောကွဲလွဲမှုကတော့ရှိနေမှာပါ။ဒါပေမဲ့ကုန်သွယ်ရေးဝယ်ဖြစ်မယ်လို့တော့မထင်ပါဘူး။
There of course will be frictions over their views on trade and finance, but that's normal.
ကုန်သွယ်ရေး၊ဗန္ဒာရေးကိစ္စတွေမှာတော့သဘောထားကွဲမှုတွေကရှိနေမှာပါ။ဒါကပုံမှန်ပါပဲလို့ဒီဘေကျင်းမြို့သားကလည်းပြောသွားပါတယ်။ American နဲ့တရုတ်နိုင်ငံတို့ရဲ့အကြီးမားတဲ့စီးပွားရေးအကျိုးစီးပွားပမာဏကြောင့်သဘောထားကွဲပြားမှုတွေကတော့ပုံမှန်ဖြစ်ပေမဲ့သမ္မတ Trump က American အကျိုးစီးပွားရှေ့ရှုတဲ့အစီအစဉ်တွေကိုဆောင်ရွက်နေချိန်တရုတ်နဲ့ဆက်ဆံရေးကိုလည်းမထိခိုက်အောင်လုပ်တဲ့နေရာမှာမရေရာမှုတွေကတော့ရှိနေအောင်မှဖြစ်တယ်လို့လေ့လာသူတွေကပြောကြပါရဲ့ရှင်